ထိုင်းမြန်မာနယ်စပ်ဖျားသုံးစုနယ်ကြားမှာမြန်မာဘက်ကကောစင်တာအွန်လိုင်းလေလံခိုင်းနေစီကိုပို့ဆောင်မဲ့အင်တာနက်သုံးလို့ရတဲ့ Starlink အလုံးပေါင်း20ကျော်နဲ့ပရင်တာများစက်ပစ္စည်းများကိုထိုင်းစစ်ဆေးရေးအဖွဲ့တွေကဖမ်းဆီးလိုက်တယ်ဆိုပြီးအမှတ်29ချေမြန်တက်ရင်လက်ရာတက်စ်ဖို့ကမလ12ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်သတင်းထုတ်ပြန်ကြေးရမလ17ရက်နေ့ကကချင်တာပူရီခရိုင်နယ်စပ်စစ်ဆေးရေးဂိတ်မှာမတင်ခါရတဲ့ပစ်ကတ်ကားတစ်စီးကိုရှာဖွေဖမ်းဆီးရင်းနဲ့တွေ့ရှိခဲ့ရတာလို့ဆိုပါတယ်ဒီကားထဲမှာ Starlink Internet ဆက်21ခုနဲ့လက်ခံကရိယာ5ခုပရင်တာ5ခုကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်ဒီပစ္စည်းတွေကိုတော့မြန်မာနိုင်ငံသားတဦးကတည်ဆောင်လာတာဖြစ်ပြီးအသက်33နှစ်အရွယ် Mr. ညီနိုင်စိုးကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးဆက်လက်စစ်ဆေးမှုတွေလုပ်နေတယ်လို့ဆိုပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ခြေမြန်တက်မကိုတိုင်းမှုအစဒါရွပန်ချာပန်ရဒါချွန်ကသတင်းတောက်တွေကိုထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်အခုပစ္စည်းတွေကိုတဲဆောင်လာတဲ့သူကအแทမှာဘာတွေပါတယ်ဆိုတာသူမသိရပဲမြန်မာဘက်ကိုငွေပေးပြီးပို့ခိုင်းခဲ့တာလို့ပြောပါတယ်ဒီပစ္စည်းတွေဟာထိုင်းဘက်ကတားမြစ်ထားတဲ့ electronic ပစ္စည်းတွေဖြစ်ပါတယ်လုံးဝခွင့်ပြုလို့မရပါဘူးဆိုပြီးပြောသွားခဲ့တာပါထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုံသမားရေးရတာဝန်ခံဦးမင်းဦးကတော့ဒီပစ္စည်းတွေကကြားဖြန့်လိမ်လည်ခိုင်းတွေကအသုံးပြုဖို့ပစ္စည်းတွေဆိုတာကိုအနာပိုင်းနေဘက်ကပြောဆိုခဲ့တယ်ဆိုပြီးပြောသွားခဲ့ပါတယ်
။ဟုတ်တယ်တော့ဟိုစီရဲ့ဒီပြည်ရဲ့အဲ့ဒါမျိုးကိုခုနပြောတဲ့ဟိုအနာပိုင်းရဲ့လို့ပြောဟိုစာပြီးတော့ဖန်ပြရပေါ့။ဒါပေမဲ့တည့်ရတော့တော့မှအဲ့ဒါချမ်းမြတ်တဲ့ဆိုင်ဟို online ဆက်ကမ်းနေနေအနေပြီးတော့မာယူရဲဆိုတဲ့ဟာမျိုးကိုပြောတယ်မှာ။ဆက်ကမ်းဒီကနေတို့ဟိုတို့မှာ internet မှာမရှိလို့ဖြစ်လို့ရတာ哦။အဲ့ဒီအတွက်ပဲတို့ဟောပေါ်ပေးတာပေါ့နော်။ကျွန်မရဲ့လာပိုင်းနေစားပြီးတော့အဲ့ဒီမှာဟိုကျွန်တော်တို့ဒီနေကောင်နေတာဟာရေလို့ဟိုမပြောရဲဒီချုပ်ကိုဘာညာစားပြန်စားရေမဝင်နေတဲ့ကကြားတော့မှတော်တော်လေးကိုစီးထားနေပြီလို့ကတာ
စံခရဗူရီရဲစခန်းကတော့ဥပဒေအရအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့သလိုနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေနဲ့ပတ်ဝန်းပတ်သက်နေတဲ့အွန်လိုင်းငွေလိမ်ခိုင်းကွန်ရက်တွေကိုဖမ်းဆီးနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုတွေကိုတိုးချဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။အခုဖမ်းဆီးစစ်ဆေးမှုတွေဟာဝန်ကြီးချုပ်အမိတ်နဲ့အထူးစစ်ဆင်ရေးလုပ်နေချိန်မှာဖမ်းမိခဲ့တာဖြစ်ပါတယ်ရှင်။